ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြဇာမှာမြန်မာနိုင်ငံဘက်ကတိမ့်နေချီတဲ့ရဟညာဒုက္ခတွေတွေလာရောက်ခိုလုံနေရကနေပျက်စီးခဲ့တဲ့တဘာဝပုံဝန်းကျင်ပြန်လည်ထူထောင်ရေးအတွက်စစ်တင်ဆက်ကြိုးတဲ့စီမံကိန်းကိုကုလသမဂ္ဂအဖွဲ့တွေကလှုပ်ဆောင်နေပါတယ်။ဒီကြောင့်ကုလသမဂ္ဂရုံးရှိရာဂျနီဗာမြို့ကနေဗီဒီယိုသတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့ဒေါက်ခင်မျိုးတက်ကပြောပြပေးပါပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြဇာဒေသမှာတစ်တင်ဆိုက်ကျိုးရေးစီမံကိန်းကိုကုလသမဂ္ဂ IOM နိုင်ငံတကာရှိတဲ့နေထိုင်သူများဆိုင်ရာအဖွဲ့နဲ့ FAO စားနပ်ရိက္ခာနဲ့စိုက်ကျိုးရေးအဖွဲ့တို့ကဦးဆောင်ပြီးလုပ်ကြတာပါဒီစီမံကိန်းကပြည်ရဲ့တင်းနှစ်ပတ်အတွင်းတစ်တင်ပေါင်း4000ကျွန်းချုံနဲ့မြစ်တင်ပေါင်း9000လောက်ကိုစိုက်ကျိုးခဲ့ကြတာဖြစ်ပြီးမကြခင်ရက်တွေအတွင်းမှာပဲနောက်ထပ်တစ်တင်ပေါင်း36500ကျွန်းနဲ့မြစ်ပင်ပေါင်းတပန်းလောက်ကိုဆက်ပြီးတော့စိုက်ပျိုးမှာဖြစ်ပါတယ်။အရင်ကလည်းကောက်ဆက်စစမ်းမှာရှိတဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကဒေတာရင်းမြေစီလွှာမပြည့်စုံအောင်လုပ်ဆောင်တဲ့အနေနဲ့ပျိုးပင်ပေါက်တပင်ငယ်ပေါင်း2000လောက်ကိုဒေတာရင်းပြတ်တုံးသွားတဲ့တက်တော်တွေမှာပြန်လည်ပြီးစိုက်ပျိုးခဲ့တယ်လို့ EEDWG စိုင်းရင်နဲ့တဘာဝဝန်ကျင်ဆိုင်ရာနည်းပညာအလုပ်ဖွဲ့ကပြောပါတယ်။ဒီဒေတာမှာတစ်ချိန်ကစိမ့်လန်းနေတဲ့တောင်ကုန်းတွေရှိခဲ့ပေမယ့်ပြီးခဲ့တဲ့နှစ်ဩဂုတ်နဲ့စက်တင်ဘာလတွေထဲမှာရိုင်ဂျာတန်တဝက်လောက်ဒီဒေတာရင်းကိုရုတ်တရက်ရောက်လာခဲ့တဲ့နောက်မှာပျက်စီးခဲ့ရတာဖြစ်ပါတယ်။အခုကုလသမဂ္ဂရဲ့ဒီစီမံကိန်းဟာပျက်စီးသွားတဲ့သဘာဝဝန်းကျင်ကိုပြန်ပြီးတော့ဆိုးပြေလာစေနိုင်တယ်လို့ IOM အဖွဲ့ပြောခွင့်ရဂျိုးမဲလ်မန်ကပြောပါတယ်
။ Hundreds of thousands of people arrived. A lot of acreage was stripped bare for firewood. That created a hugerisk factor especially with the monsoon season coming
အဲ့ဒီနေရာကိုလူကောင်းသိနေစီပြီးရောက်လာတာကိုသူတို့တွေထုံးပြစ်ဆုံးဖို့စစ်တင်နေခေါ်ရတာနဲ့ညီကတော်များများစစ်တင်မရှိတဲ့ဖြစ်သွားတာပါဒီလိုတောပြုံးတာကအထူးသဖြင့်မုတ်တုံညာတွေနဲ့ကြုံရတဲ့အခါစိတ်ကိုယ်အံ့ွယ်ကြီးပါတယ်ဒီပြူတာတောင်ပြူတာတွေနဲ့မြေစီလောက်ကိုထိန်းထားမဲ့ညမရှိစစ်တင်မရှိတဲ့ရှင်ဖုံးကြီးတဲ့တောင်တွေပေါ်မှာရာနဲ့ချီတဲ့တဲလေးတွေဒီအတိုင်းဆောက်ထားကြတာပါဒါဟာတကယ်ကိုကပ်ပြီးအံ့ွယ်ကောင်းကောင်းစိုက်နိုင်တဲ့အခြေအနေပါ
အခုဆိုဒုက္ခတွေပေါင်းကတသန်းလောက်ကိုရှိနေပြီဖြစ်ပါတယ်။ဒီဒုက္ခတွေရောက်လာတဲ့အတွက်တတော်အေက2800ဟိုက်တာပေါင်း9000လောက်ပျက်စီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တတော်ဌာနကခန့်မှန်းထားပါတယ်။ဒီဒေတာရင်းနေထိုင်သူမိသားစုတွေနဲ့ဒုက္ခတွေအတွက်ကင်းဆယ်ကူညီအဖွဲ့တွေက LPG မီးဖိုတွေကိုပေးဝင်နေပြီးအခုဆိုရင်စုစုပေါင်းမီးဖို2400လောက်ပေးခဲ့တာဖြစ်ပါတယ်။ဒါဟာထင်းထင်းသုံးစရာမလိုအောင်လုပ်ပေးတာဖြစ်ပြီးတတော်ပြတ်သုံးတဲ့အန္တရာယ်ကိုလည်းကာကွယ်နိုင်မှုဖြစ်ပါတယ်။အခုတော့ပြက်ပြန်ဆိုင်တဲ့စီမံကိန်းကိုကုလသမဂ္ဂကနေလုပ်ပေးနေပြီးဒါဟာရိုဟင်ဂျာဒုက္ခသည်တွေအတွက်ရောဒေသခံအတိုင်းဝိုင်းအတွက်ပါသူတို့ဘဝတွေပြန်လည်ရှင်သန်လာစေမယ့်အခွင့်အရေးတွေပေးနေတာဖြစ်တယ်လို့ဝင်ဝင်ရမယ့်အလုပ်လည်းဖြစ်တယ်လို့ IOM ကပြောပါတယ်။သဘာဝပတ်ဝန်းကျင်တိုးတက်ကောင်းမွန်လာအောင်လုပ်ပေးမယ့်ဒီစီမံကိန်းကိုIOM ကလုံအားကပြီးလှုပ်ခိုင်းနေတာဖြစ်ပြီးဒီစီမံကိန်းတွေမှာပါဝင်တဲ့သူကထောင်ပေါင်းများစွာရှိနေတယ်လို့လည်းပြောပါတယ်